မြန်မာမျက်မှောက်အခြေအနေကလမ်းဆောင်လမ်းကွက်ကိုရောက်နေပြီးဆက်လာသိမှုကိုစန့်ကျင်တဲ့လက်နက်ကင်အင်အားစုတွေရဲ့အရှိန်ကထောင်ကူအာ၈၈လူလူရေးတော်ပုံအပါဝင်အရင်ကမကြုံဘူးတဲ့အနေထားနဲ့အမြင့်ဆုံးရောက်နေတယ်လို့လန်ဒန်တက်ကသောအာရှအာဖရိကလေးလာရေးချောင်းဆိုးဝက်ကနိုင်ငံတကာဆက်ဆံရေးလေ့လာသူဒေါက်တာအာဗနက်ပါလီဝါကရှုမြင်ပါတယ်။ဒါမျိုးအခြေအနေကိုမြန်မာလွတ်လပ်ရေးခေတ်ဦးထောင် real serious threat. အဲ့ဒီတော့က
တကြိမ်ပဲကိုလွန်တွေကစ်လွန်မြန်မာနိုင်ငံမှာအခုလိုမျိုးပြင်းထန်တဲ့ချင်းချောက်မှုမျိုးဖြစ်ခဲ့တာပါဒါပေမဲ့သတိပြုရမှာကအိန္ဒိယကတည်ငြိမ်ရင်းနဲ့ပတ်သက်ပြီးသတိကြီးကြီးထားတယ်လို့ဘယ်လိုပဲပြောပြောအဲ့ဒီအချိန်ကအုပ်ချုပ်တဲ့ဥနုအစိုးရကိုအိန္ဒိယကလက်နက်အကူအညီပေးခဲ့ပါတယ်အဲ့ဒီတော့ကမြန်မာပြည်ရပ်တည်နိုင်ခဲ့တာအိန္ဒိယရဲ့အထောက်ပံ့ကြောင့်လည်းပါပါတယ်ဒါပေမဲ့အိန္ဒိယဟာအဲ့ဒီနောက်ပိုင်းဆယ်စုနှစ်တွေကြီးကြာချိန်မှာတော့အဲ့ဒီဂုံကိုဆုံးရှုံးခဲ့ရပါတယ
်မြန်မာနိုင်ငံအလဲပိုင်းအောက်ပိုင်းနဲ့ရန်ကုန်နေပြည်တော်လို့မြို့တွေမှာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအထိုက်အလျောက်နိုင်ငံရေးစီးပွားရေးလူမှုရေးလွတ်လပ်မှုရခဲ့တဲ့မျိုးဆက်ကအာဏာသိမ်းတာကိုလုံးဝလက်မခံနိုင်တာဟာအခုမြင်တွေ့နေရတဲ့ပြင်းထန်တဲ့တော်လိုင်းလှုပ်ရှားမှုတွေရဲ့အဓိကအကြောင်းလို့ဒေါက်တာပါလီဝါကသုံးသပ်ပါတယ်ဒါပေမဲ့အိန္ဒိယရဲ့စင်စာဘုံကတော့ရှေးရိုးအတိုင်းပဲဖြစ်ဖွယ်ရှိပြီးလက်နက်ကင်ပဋိပက္ခတွေကသာမတီးမငြိမ်ဖြစ်စေပြီးဆန္ဒသိမ်းမှုကြောင့်မဟုတ်ဘူးလို့အိန္ဒိယကယူဆပဲရှိတယ်လို့ဒေါက်တာပါလီဝါကပြောပါတယ်
The policy makers are likely to see this as
instability. မတီးမငြိမ်ဖြစ်နေတာကိုထည့်သွင်းစဉ်းစားမှာဖြစ်ပေမဲ့ဒါက2022ခုနှစ်တုန်းကအာဏာသိမ်းမှုကြောင့်လို့ယူဆမှာမဟုတ်ပါဘူး။ဒါကလိလသူအများစုရဲ့ရှုမြင်ပုံနဲ့အခြားသူတွေရဲ့အမြင်နဲ့အဓိကကွာခြားနေတာပါ။မြန်မာနိုင်ငံတည်ငြိမ်ဖို့တခုတည်းသောအကြောင်းအရင်းနဲ့ပြဿနာကိုဖြေရှင်းနိုင်တဲ့အစိတ်အပိုင်းအဖြစ်ဒီပြည်တော်နဲ့ဆက်အာဏာရှင်တွေပဲဖြစ်နိုင်တယ်လို့အိန္ဒိယအစိုးရအနေနဲ့ခံယူထားမှာပါ
နောက်ထပ် ARG အင်ဂျင်ဖြစ်တဲ့တရုတ်နိုင်ငံလိုမြောက်ပိုင်းတိုင်းသားမာမိတ်အဖွဲ့တွေရဲ့ထိုးစစ်ကိုထောက်ခံတဲ့ပုံစံမျိုးပြသတာမျိုးလဲအိန္ဒိယကလုံမှာမဟုတ်ဘူးလို့ဆိုပါတယ
် I will not be surprised that instead of diversifying its relationship
အိန္ဒိယအနေနဲ့မြန်မာပြည်ကမတူညီတဲ့အင်အားစုတွေနဲ့ဖြန့်ကျက်ဆက်ဆံရေးကိုအတိပဲရှိရှိနဲ့တိုးမြင့်မဲ့အစားနောက်လာမဲ့6လကနေတစ်နှစ်အတွင်းမှာအနာသိန်းစစ်တပ်ကိုထောက်ခံမှုနှစ်ဆတိုးပေးလာမယ်ဆိုရင်လဲကျွန်တော်အနေနဲ့မအံ့ဩမိပါဘူး
အိန္ဒိယမြန်မာနယ်စပ်တျောက်တော်လိုင်းအားစုတွေကလက်တလုံးမှာပိုးထိတ်ချုပ်ထားနေတာကအိန္ဒိယရဲ့မူဝါဒကိုပြောင်းလဲလာစေမလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာပါလီဝါကချက်ချင်းတော့ပြောင်းမှာမဟုတ်ဘူးလို့ဖြေပါတယ်။သူကအာဖဂန်နစ္စတန်နိုင်ငံရဲ့2021ခုနှစ်ဖြစ်စဉ်နဲ့နှိုင်းယှဉ်ဥပမာပေးပါတယ်။တာလီဘန်တွေကကာဘူးမြို့တော်ကိုသိမ်းဖို့ချီတက်လာတဲ့နောက်ဆုံးနေ့အထိအိန္ဒိယကအရင်အာဖဂန်အစိုးရကိုပဲထောက်ခံပေးခဲ့ပြီးတာလီဘန်တွေသိမ်းပြီး6လကြာမှကဘူးမှာတန်ယုံပြန်ဖွင့်ခဲ့တာကိုထောက်ပြပါတယ
် So unless the resistance is able to topple the junta
အနာသိန်းစစ်တပ်ကိုလုံးလုံးချုပ်ချတာမျိုးမလုပ်နိုင်မချင်းအိန္ဒိယကလူမှုဝါဒကိုကြိုပြီးအလှည့်ပြောင်းလုပ်မှာမဟုတ်ပါဘူးစစ်မြေပြင်မှာအပြောင်းလဲတွေဖြစ်နေတာကိုတွေ့နေရတယ်ဒါပေမဲ့ဒါကဘာမှမဆိုဖြစ်နိုင်တဲ့အပြောင်းလဲမြန်တဲ့စစ်မြေပြင်အဖြစ်မြင်နေတော့မှာပဲစစ်အစိုးရရဲ့ထိုးစစ်တွေအောင်မြင်ဖို့ဗျူဟာမြောက်အကန့်အသတ်တွေရှိနေပေမဲ့သူတို့ကစဉ်းစားနေတော့မှာပဲဆရာနာရှင်ပြိုလဲမယ်ဆိုတဲ့အပေါ်အိန္ဒိယကလုံးလုံးလည်းလျာကောင်းကြီးထပ်လိုက်မယ်လို့တော့မထင်ပါဘူ
းလက်ရှိမှာလည်းအိန္ဒိယနယ်စပ်လမ်းကြောင်းတချို့ကိုစစ်ကောင်စီဘက်ကထိန်းထားနိုင်စေဖြစ်တယ်ဆိုတာကိုသူကထောက်ပြပါတယ်တစ်ဖက်မှာလည်းနယ်စပ်တလျှောက်နယ်မြေစိုးမိုးထားတဲ့ချင်းတိုင်းသားလက်နက်ကိုင်အဖွဲ့တွေဒေသကာကွယ်ရေးအဖွဲ့တွေနဲ့အိန္ဒိယကတေချာပေါက်ဆက်ဆံရေးလမ်းကြောင်းဖွင့်ထားမယ်လို့ဆိုပါတယ်ဒါပေမဲ့ဒီအခြေအနေကရှမ်းမြောက်မှာညီနောင်၃ဘွဲ့ရဲ့ထိုးစစ်တွေကိုတရုတ်ကခွင့်ပြုပေးခဲ့တဲ့ဆိုပြီးတချို့ကောက်ချက်ဆွဲတာမျိုးချင်းနဲ့စကိုင်းနယ်စပ်တလျှောက်ကတော်လိုင်းတက်တွေကိုအိန္ဒိယကထောက်ပံ့တာမျိုးတော့ရှိမှာမဟုတ်ဘူးလို့သူကသတိပေးပါတယ်တရုတ်နိုင်ငံရဲ့မြန်မာအပေါ်လွှမ်းမိုးမှုနဲ့ပတ်သက်ပြီး VOA ကမေးမြန်းရာမှာတော့အိန္ဒိယအနေနဲ့မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုကိုအမြဲလက်ခံထားတယ်လို့ဒေါက်တာပါလီဝါကဖြေပါတယ်အိန္ဒိယအနေနဲ့ဩဇာချိန်ခွင့်ရှာကိုညှိဖို့စစ်တပ်ပြေတခြားအစုအဖွဲ့တွေနဲ့အမြဲစ조사လေးရှိပေမဲ့လက်ရှိအနေအထားမှာအတိုင်းအတာတစ်ခုထက်ကျော်ပြီးလုံနိုင်တဲ့စွမ်းရည်မျိုးအိန္ဒိယမှာမရှိသလိုကျွမ်းကျင်မှုလည်းမရှိကြောင်းသူကသုံးသပ်ပါတယ်။ရခိုင်ပြည်နယ်တွေကကြောက်ဖြူအထူးစီးပွားရေးစုံလို့တရုတ်ရဲ့စီးပွားစီမံကိန်းတွေနဲ့အပြိုင်အိန္ဒိယကစစ်တွေစစ်ကမ်းလို့စီမံကိန်းတွေလုပ်နေပေမဲ့လက်ရှိအခြေအနေမှာတရုတ်ရဲ့လွှမ်းမိုးမှုကိုဖယ်ထားပြီးကြည့်ရင်ကိုအိန္ဒိယတွေအကန့်အသတ်တွေကအများကြီးရှိနေတယ်လို့ဒေါက်တာပါလီဝါကထောက်ပြပါတယ်။တစ်ဖက်မှာလည်းမြမအရေးနဲ့ပတ်သက်လို့မူဝါဒဖော်ဆောင်သူတွေကချက်ချင်းကြီးအပြောင်းလဲလုံမှာမဟုတ်ပေမဲ့စည်ရေးအခြေအနေတွေကိုတော့အိန္ဒိယရဲ့ထောက်လှမ်းရေးနဲ့ကာဝေးရေးအတိုင်းအဝန်းက မျက်ခြေမပြတ်စောင့်ကြည့်သုံးသပ်နေကြတယ်လို့ဒေါက်တာပါလီဝါက USIB ဆွေးနွေးပွဲမှာပြောသွားပါတယ်။အဓိကဒေါ်လာရေးအင်အားစုတစ်ခုဖြစ်တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကတော့ VOA နဲ့အောက်တိုဘာလကမေးခဲ့တဲ့သီးသန့်မေးမြန်းခန်းမှာနိုင်ငံတကာအထူးသဖြင့်အိမ်နီးချင်းနိုင်ငံတွေအနေနဲ့ဒေါ်လာရေးနိုင်မှသာအလုံးကပုံအောင်လာကြမယ်လို့သုံးသပ်ပြောဆိုထားပါတယ်ခင်ဗျာ။